ခုပထမဆုံးမြန်မာရေးလေ့လာသုံးသပ်သူနဲ့ဝါရင်သတင်းသမားလယ်ရီဂျာကင်ရဲ့မြန်မာနိုင်ငံမှာမသေးချာမြေယာမှုတွေပုံများလာနေတယ်ဆိုတဲ့ဖေဗရူလာ1ရက်ကဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့တဲ့ဆောင်းပါးကိုတင်ပြပါမယ်။ခုချိန်မှာမြန်မာစစ်တပ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကောင်းဆောင်နဲ့ဒီမိုကရေစီအစိုးရကိုဖျောက်ချပြီးအာဏာသိမ်းလိုက်တာ၃နှစ်ပြည့်ခဲ့ပါပြီ။ဒီ၃နှစ်အတွက်မှာစစ်ကောင်းဆောင်တွေဟာနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဘေးဒုက္ခတွေတခါမှမကြုံမှုတွေအတိုင်းအတာနဲ့ကြုံလာရအောင်လုပ်ခဲ့ပါတယ်လို့ဆောင်းပါးရှင်လော်ရီဂျာကန်ကဆိုပါတယ်။စစ်ကောင်စီရဲ့တပ်တွေဟာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နိုင်တဲ့အာတာချက်ကြောင့်သာစစ်မြေပြင်မှာဆက်ရှိနေတာဖြစ်ပါတယ်။ဒါတော့မကြခင်ကနိုင်ငံမြောက်ပိုင်းမှာကချင်တပ်တွေဟာစစ်လေရင်မစည်းကိုပစ်ချနိုင်ခဲ့တာနဲ့နိုင်ငံတောင်ပိုင်းမှာကရင်တပ်တွေရဲ့မွေဟောက်စစ်ကြောင်းဟာဗိုလ်မှူးချုပ်အဆင့်အရာရှိတဦးနဲ့လေရင်မှူးနှစ်ဦးပါဝင်တဲ့စစ်ရဟတ်ရင်ကိုပစ်ချနိုင်ခဲ့တာတွေကြောင့်မြန်မာစစ်တပ်ရဲ့လေကြောင်းစုံမှုကိုထိန်းချောက်ခံရပါတယ်။မြန်မာစစ်တပ်အတွက်မှဆိုရင်လည်းတပ်သားတွေဟာစိတ်တက်ရရရအနိုင်ဆုံးအခြေအနေဖြစ်နေပြီးမကြခင်က MNDA ကိုလက်နက်ချအငြင်းခံလိုက်တဲ့စစ်တပ်အရာရှိတွေကိုထောင်တန်းတွေချမှတ်ခဲ့ပြီးမဲ့ကြာစင်းနေတဲ့မြန်မာစစ်ကောင်စီစစ်တပ်သားတွေရဲ့စိတ်ဓာတ်ကိုပြန်အဖတ်မစင်နိုင်ပါဘူးလို့ဆောင်းပါးရှင်ကဆိုပါတယ်။မြန်မာစစ်တပ်ဟာဆယ်စုနှစ်ခုနှစ်စုကျော်ကြာတပ်တန်းတစ်လျှောက်မှာပထမဆုံးအချိန်အနေနဲ့စစ်တပ်ပြုတ်ကွဲသွားရမယ့်အလားအလာနဲ့အကြုံတွေ့နေရပြီဖြစ်ပါတယ်။မြန်မာစစ်တပ်ဟာပြီးခဲ့တဲ့3လအတွင်းကြုံတွေ့ခဲ့ရတဲ့တိုက်ပွဲတွေတပွဲပြီးတပွဲကြာဆုံးပြီးနေမြေတွေဆွတ်လွတ်နေရတဲ့အခြေအနေမျိုးတစ်ခါမှမကြုံခဲ့ဘူးပါဘူးလို့အကြီးရန်တက်မတော်ရာရှိဟောင်းတို့ကပြောပြခဲ့ပါတယ်။လက်ရှိစစ်တပ်ထဲကစစ်ဘိုလ်အရာရှိတွေကြောင့်မှလက်ရှိဖြစ်နေတဲ့အခြေအနေတွေကိုစိတ်ကုံနေကြပြီးတက်ကိုစွန့်ခွာထွက်ပြေးဖို့စိတ်ကူးနေကြတဲ့အကြောင်းစစ်ကောင်းဆောင်ကသူတို့ရဲ့တပ်ဆိုင်ရာမိသားစုဝင်တွေကိုဒုက္ခပေးမှစိုးရိမ်နေအတွက်သာတက်ထဲမှာဆက်ပြီးရှိနေတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံတွေကသတင်းရင်းမြစ်တွေအရတော်လှန်ရေးတပ်တွေနဲ့လာရောက်ပူးပေါင်းတာမျိုးဗက်ပြောင်းလာတာမျိုးမရှိဘဲတက်ကိုစွန့်ခွာထွက်ပြေးသွားတဲ့တပ်သားထောင်ထဲချီပြီးရှိနေတဲ့အကြောင်းပြောဆိုထားပါတယ်။စစ်ကောင်စီကောင်းဆောင်နေတဲ့နီးစပ်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေဟာလည်းသူတို့ရဲ့လုံခြုံရေးအတွက်တော်တော်လေးစိုးရိမ်ပူပန်နေကြပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်နိုင်ငံသားကိုထွက်ခွာသွားကြတဲ့လုပ်ငန်းရှင်ခရိုနီတွေကိုပြန်လာကြဖို့စစ်ကောင်စီကတောင်းဆိုနေပေမဲ့သူတို့လုံခြုံရေးအတွက်အာမခံချက်မရှိတဲ့အတွက်ပြန်မလာကြသေးပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာစစ်တပ်ရဲ့တမိုင်းချောင်းမှာလူမုံအများဆုံးကောင်းဆောင်ဖြစ်လာနေပါတယ်။မြန်မာစစ်တပ်ရဲ့ယာဒူးအစစ်နိုင်လူလုံးမှာသူ့ကိုမုံတီးယွန်ရှာနေကြပြီးဘသူကားမှသူ့အကြောင်းအကောင်းမပြောကြတော့ပါဘူး။အထူးဖြင့်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမလိုလားမှုတွေဟာစစ်တပ်ကိုထောက်ခံလေရှိတဲ့မဘာသာအဖွဲ့ဝင်တွေကြမှာပြန့်နှံ့နေပြီးမကြခင်ကဆိုရင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ယာဒုကဆင်ပေပြီးဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုအာဏာလွှဲပေးဖို့မဘာသာအဖွဲ့ဝင်ပေါ့ကိုတော်ကနေလူသိချင်းကြတောင်းဆိုမှုရှိခဲ့ပါတယ်။ခုချိန်မှာစစ်ကောင်းဆောင်ဟာသူ့ရဲ့လုံခြုံရေးအတွက်အလွန်ပဲစိုးရိမ်ပူပန်နေပြီးသူ့လက်အောက်ကဗိုလ်ချုပ်တွေကိုမယုံကြည်မှုတွေလည်းတိုးပွားနေပါတယ်။သူ့လက်အောက်ကဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းပါဝင်သူနဲ့တွေ့ဆုံမဲ့သူအလုံးကိုတကိုယ်လုံးလက်နက်ပါမပါရှာဖွေစစ်ဆေးပြီးမှအတွေ့ခံနေတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်တွင်မှလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယာဒုကဆင်ပေးဖို့တောင်းအားပေးမှုတွေတိုးလာနေပါတယ်။အရင်သမရဟောင်းဦးသိန်းစိန်နဲ့ဆက်ဆက်တဲ့တပ်မတော်အရာရှိဟောင်းချို့ဟာတပ်တွင်းအာဏာသိမ်းဖို့ထိကြိုးပမ်းနေကြတယ်လို့သိရပါတယ်။အမာခံအမျိုးသားရေးဝါဒီတွေလို့သူတို့ကိုသူတို့ခေါ်နေကြတဲ့အဲ့ဒီအုပ်စုဟာစစ်အာဏာသိမ်း၃နှစ်ပြည့်စုံနောက်ပိုင်းဘာဖြစ်လာမလဲဆိုတာသတိထားစောင့်ကြည့်နေကြတာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။စစ်အာဏာသိမ်း၃နှစ်ပြည့်တဲ့အချိန်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာယာယီအယက်သားအစိုးရဖွဲ့စည်းအာဏာလွှဲပြောင်းပေးလိုက်ပြီးသူပြောထားတဲ့အတိုင်း၂၀၂၅ခုနှစ်မှာရွေးကောက်ပွဲကျင်းပပေးနိုင်မှုအတွက်တာဝန်ပေးလိုက်တာမျိုးလုပ်မယ်ဆိုလုပ်လို့ရနိုင်ပါတယ်။ဒါမဲ့ဒီလိုမလုပ်ခဲ့ပဲအရေးပေါ်ကာလစစ်အုပ်ချုပ်ရေးကိုပဲနောက်ထပ်6လတက်တန်းတူခဲ့ပါတယ်။ဒီလိုမျိုးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးရဲ့ဆုံးဖြတ်ချက်ဟာစစ်ကောင်စီရဲ့အစိုးရရက်ဆက်ပြီးတရားဝင်မဖြစ်တဲ့စစ်အုပ်ချုပ်ရေးကိုအဆုံးသတ်သွားဖို့ဖြစ်နိုင်ပေမဲ့ချက်ချင်းတော့ဖြစ်လာအောင်မဟုတ်ဘူးလို့ဆောင်းမရှင်လာရီဂျာကန်ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးတော့မြန်မာစစ်ကောင်းဆောင်ရဲ့ဖိနှိပ်မှုကိုဂျပန်နိုင်ငံနေနဲ့ပို့ပြီးပြင်းပြင်းထန်ထန်တုံ့ပြန်တင်တယ်လို့တိုက်တွန်းထားတဲ့ဂျပန်ဖော်ဝတ်စာဆောင်ကအေရီတာအဘော်ဆောင်းမကိုတင်ပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၃နှစ်ပြည့်ခဲ့တဲ့နောက်လူအသက်တွေအများဆုံးဆုံးရှုံးခဲ့ရပြီးမြန်မာနိုင်ငံဟာလည်းထိခိုက်ပျက်စီးခဲ့ရပါတယ်။လူတို့ရဲ့အားပေးထောက်ခံမှုနဲ့တရားဝင်ဖြစ်မှုမရှိတဲ့စစ်ကောင်စီဟာပြည်သူတွေကိုဖိနှိပ်တပ်ဖြတ်မှုတွေလုပ်နေတာချက်ချင်းရပ်တန့်ပြီးဒီမိုကရေစီအစိုးရကိုအာဏာပြန်လွှဲပေးဖို့ညှိနှိုင်းဆွေးနွေးမှုတွေချက်ချင်းစဖို့လိုပါတယ်။ဒီလိုဖြစ်လာဖို့အတွက်ဂျပန်နိုင်ငံအပါအဝင်နိုင်ငံတကာအသိုက်အဝန်းအနေနဲ့အခုရပ်ပို့ပြီးထိထိရောက်ရောက်ဖိအားပေးဆောင်ရွက်ဖို့လိုနေပါတယ်။တချိန်ထဲမှာနေအိမ်စွန့်ခွာထွက်ပြေးနေရပြီးအကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုကူညီတွေပေးအပ်ဖို့လဲလိုနေပါတယ်။ Sitaka Anatin Tong Nepide Chima, American Pide Nanganiga, Namasa Gonanine, Sasanide Longanigo, Tato B. Peso Ye Muri, Chamalai Pari, Dilo Chima, Japanange, Tubjan Sangamugaro, Alomabe Ane Nivare, Lusamaga Subari, Japanangaha, Fancy Tainting Cantare, Nangano Timing and Don Sansujigo, Piano Bebo, Don Sotara, Shibime, Namasitane, Sigons on Ego, Peso Ye Muri, Chamatin Yamaro, Mabau Me Nigabari, Japanangaha, Ashataga Democracy Nanga Pitane, Ni, Namanga Yima, Bobi Tedjojo, Bau in the Mare, Namanagama, Sixay Gweni, a Purizama, Dresson Sunny Nina Muni, Bawalabi, Suzi Mushila, Sawyama, Abe Kuni de Mare, Lusama Shanga Subari, Kusima, Nanganaga Ataimunha, Russia Nanganye, Ukraine to Jomune, Gaza Chategue, Ion Sine Javari, Namanangama, Pidre, Joniare, Kake do Kariha, Tone Maga Zage Pitedra, Namanang Jegule, Mimita de Mabulu, Japan Forward Sazama, Jida Popia Tarago, Dembiale, Arakamia.